ိုင်းနိုင်ငံမှာရွေးကောက်ပွဲတွေကနေတက်လာမဲ့အစိုးရတည်ဖွဲ့စည်းလုပ်ငန်းစဉ်မှာသူပါဝင်ပတ်သက်မှာမဟုတ်ဘူးလို့ဝန်ကြီးချုပ် Prayut Chanucha ကပြောလိုက်ပါတယ်
။ผมยังไม่ได้มีส่วนไปเกี่ยวข้องในเรื่องของการจัดตั้งรัฐบาลอะไรก็แล้วแต่นะครับเป็นเรื่องของฝ่ายการเมืองนะแต่ในตามผมในฐานะรัฐมนตรีหัวหน้าคสช.ขอขอบคุณประชาชนไทยทุกคน
အစိုးရတည်ဖွဲ့စည်းပြီးတဲ့ဒီဝန်ကြီးချုပ်တာဝန်ကိုဆက်ပြီးထမ်းဆောင်သွားပါမယ်။အစိုးရတည်ဖွဲ့စည်းတဲ့ထဲမှာကျွန်တော်ပါဝင်မှာမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့ဒါကနိုင်ငံရေးအဖွဲ့တစ်ခုရဲ့အလို့ဖြစ်လို့ပါပဲ။ကျွန်တော်အနေနဲ့ကတော့ဝန်ကြီးချုပ်အဖြစ်နဲ့နိုင်ငံတော်ငြိမ်းချမ်းရေးနဲ့ငြိမ်းချမ်းပြည်ပြားရေးကောင်စီ NCPO ရဲ့ခေါင်းဆောင်ဖြစ်ဆက်ရှိသွားပါမယ်။မဲပေးခဲ့ကြသူအားလုံးကိုကျေးဇူးတင်ပါတယ်လို့တနင်္လာနေ့ကအထွေထွေရွေးကောက်ပွဲကျင်းပပြီးပထမဆုံးအကြိမ်လုပ်တဲ့အစိုးရအဖွဲ့အစည်းအဝေးတွင်ဝန်ကြီးချုပ် Prayut ကပြောသွားပါတယ်။စစ်တပ်နဲ့ဆက်ဆက်တဲ့ Phalang Pracharat Party ကတော့ဝန်ကြီးချုပ် Prayut ကိုသူတို့အစိုးရဖွဲ့တဲ့အခါဝန်ကြီးချုပ်အဖြစ်အမိစင်းတင်ထားတာဖြစ်ပြီးအစိုးရဖွဲ့နိုင်ရေးအတွက်အောက်လွှတ်တော်အမတ်နေရာ900မှာ250နေရာရဖို့ခန့်မှန်းထားတယ်လို့ပြောပါတယ်။ဒါပေမဲ့လည်းအဓိကပြိုင်ပွဲဖြစ်တဲ့ဖွေထိုင်းပါတီကလည်းအစိုးရဖွဲ့နိုင်ရေးအတွက်ဒီမိုကရက်တစ်တပ်ဦးညွန်ပေါင်းအဖွဲ့ဖွဲ့ထားပြီးအမတ်နေရာ250ကျော်ရထားတယ်လို့ဒီကနေ့မှပဲပြောထားပါတယ်။ရွေးကောက်ပွဲတရားဝင်ရလဒ်တွေကိုမေလ9ရက်နေ့မှကျင်းပမယ်လို့ရွေးကောက်ပွဲကော်မရှင်ကပြောထားတာကြောင့်ပါတီတွေအနေနဲ့အောက်လွှတ်တော်မှာအမတ်နေရာဘယ်နှနေရာစီရကြမယ်ဆိုတာရှင်းရှင်းလင်းလင်းမရှိသေးပါဘူး။